ကျွန်တော်တို့ကလည်းဒီကနေ့ကျွန်တော်တို့ရဲ့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။အဲ့ဒါလျော်ညွတ်သောစစ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်ကိုဖမ်းဆီးခဲ့တဲ့ဒီတကုံးစစ်ကမ်းမြို့နယ်အပါအဝင်ရန်ကုန်တိုင်းကမြို့နယ်တချို့မှာ စစ်ဆေးမှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေတိုးပြီးတော့လုပ်နေတယ်လို့ရန်ကုန်ဒေသခံတွေကပြောပါတယ်။တကုံးစစ်ကမ်းမြို့နယ်နဲ့လှိုင်းသာယာမြို့နယ်တွေကကျူးကျော်အင်အားနဲ့လမ်းဘေးဝဲရာဆိုင်ကမ်းတွေကိုရှင်းလင်းပြီးတဲ့နောက်ရပ်ကွက်လမ်းတွေလူနေအိမ်တွေကိုပါစစ်ဆေးမှုတွေကိုတိုးပြီးတော့လုပ်နေတဲ့အကြောင်းရန်ကုန်ကပေးပို့ရတဲ့တင်ကိုတော့ကိုရနိုင်ကကြေပြပါမယ်ရှင်။
ရန်ကုန်တိုင်းလှိုင်းသာယာမယန်ကုန်းတာကိတာအပါအဝင်မြို့နယ်တချို့မှာမနေ့ကလုံမှာဆက်ရှင်တွေကပောက်ကွဲမှုနဲ့ လက်နက်ငယ်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ဒီနေ့အဲ့ဒီမျိုးနယ်တွေမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားအများပြားနဲ့လမ်းတချို့ကိုပိတ်ပြီးတော့ရက်ကွက်အတွင်းဝင်ရောက်စစ်ဆေးတာတွေလှုပ်ဆောင်နေပါတယ်။တိုင်းသာမျိုးနယ်20ရက်ကွက်ရဲ့အုပ်ချုပ်ရေးမှုရုံးကိုလက်နက်ကန်အဖွဲ့တစ်ဖွဲ့ကမင်းကြီးကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ဒီနေ့လိုင်းသာယာရဲ့နေရာအများစုမှာ င်းသား20ရက်ကွက်ကလူမှုကူညီရေးတစ်ခုကပြောပါလေ
အားလုံးလမ်းတွေပိတ်ထားတော့အစားကြိုက်ဆောင်နေတယ်။မနေ့ကဆိုရင်အရင်ကင်မဲဆိုပြီးတော့ကျွန်တော်ပြစ်တယ်။ရက်ကွက်ဆိုင်ကိုသူတို့အလိုက်ကြောင့်ကိုစစ်ပေးဝင်တကူရက်ကွက်နဲ့ပြည်ရက်ကွက်လို့စစ်ပေးနေ။
အင်္ဂါမျိုးနယ်တဲကကျူးကျော်အင်အားတွေနဲ့စီပင်လယ်နိမိတ်ထဲကဆိုင်ရန်တွေနဲ့လက်နက်ကင်လုံခြုံရေးအင်အားအများပြားနဲ့နိုမာလဒုတိယဘက်ထဲကလိုက်လံဖြစ်နေပါတယ်။ငါးရက်ကွက်ဒေသခံတဦးကတော့အခုလိုပြောပါတယ်
။ဒီကတော့ပြောတာတော့ဒီလိုနော်ဟိုလမ်းလေးမှာရှင်းတယ်ပေါ့ကွာ။ရိုးတော့ဆိုင်ရလက်ပိုင်ပြောတယ်။ဒီလမ်းလေးကျူးကြီးပေါ့နော်။ဒီလေဘောမှာရှင်းတာပေါ့။အများကြီးကအများကတော့ရှိတယ်လို့ပြောရမယ်ရှိတယ်။ပါတော့အကုန်ပါလေ။
ယူရိုတန်ရှင်းတာယာမှုကုလိုကျူကျော်ရေးအနေနဲ့လုံမ18ရက်နောက်ဆုံးထားဖြတ်ပေးရမယ်လို့မြို့နယ်စီမံတာယာအုပ်ချုပ်ရေးမှူးယုံတွေကထုတ်ပြန်ထားပါတယ်။တကုံစိတ်ကမ်းမြို့နယ်မှာလည်းကျူကျော်အင်အားတွေဖြတ်ပေးရတာအေဂျင်စစ်ဆေးမှုတွေနဲ့ဖမ်းဆီးမှုရှိနေတာကြောင့်ဒေသခံတွေကတော့စိုးရိမ်မှုတွေရှိနေကြောင်းဒေသခံတဦးကပြောပါတယ်။
အဲဒီလိုတွေဖြစ်တာပေါ့။ဒါပေမဲ့အေဂျင်တွေပါပြီးဝင်တယ်လို့ထားပြီးလို့ပေါ့နော်။ဆန်းကကြည့်တာဒီတကုံစိတ်ကမ်းမှာကျတဲ့ဒီကြည်အတိုင်းကြီးရှားနေတာမျိုးနဲ့တောင်းနေမှာပဲဖြစ်နေတဲ့ပြပါလေးရှိရတာကြောင့်အဲဒီနေ့တော့တာယာလာတော့လို့ပြောမှပတ်တိုင်းတာ
ဆေးဥချွေထုတ်ပြန်ထားတဲ့တာဂိတာတကုံစိတ်ကန်းနိုင်တာယာစတဲ့မျိုးနယ်တွေကပရိတလူမှုရေးလုပ်ငန်းတွေရဲ့ဒူနာတင်ရင်သွားမဲ့လမ်းကြောင်းကိုသက်ဆိုင်ရာမျိုးနယ်အုပ်ချုပ်ရေးစီကိုကြိုတင်သတင်းပို့ရပြီးလမ်းမှာလည်းတနအီနီးပါးကြအောင်ဆွဆေးခံရကြောင်းရန်ကုန်ကပရိတလုပ်ငန်းတွေက VUE ကိုပြောပါတယ်အနာသိခံပြီးတဲ့နောက်လူလူလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့အန်ဂလီလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်ကလည်းတကုံစိတ်ကမ်းမျိုးနယ်တွေကရန်နာနေစီအင်အားမှာဖမ်းဆီးမိခဲ့တယ်လို့စစ်ကောင်စီကဒီနေ့မှထုတ်ပြန်ပါတယ်။ဖေဖော်ဝါရီပြည့်နေ့ကနေနိုဝင်ဘာ16ရက်နေ့အထိသူတို့အစိုးအကြမ်းဖက်ဖွဲ့တွေရဲ့လုံခြံတပ်ဖြတ်မှုကြောင့်အုပ်ချုပ်ရေးပိုင်းဆိုင်ရာတာဝန်ယူထားသူ198ဦးတည်ဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကနိုဝင်ဘာ18ရက်နေ့မှထုတ်ပြန်ထားပါတယ်ခင်ဗျာ။